Welcome to the Voice of America in Burmese.
Minglaba Tarashimashi, Washington Miro, VOA American, Dangani, Natal Saliguni, Meshla Saliye, Tauchani, Nini by Sisinugu, Nemazano de Nini, Chonai Gregani, Kuninai T, Lindometer, Sachau Sakune, Nesang Arugani, Dayai Tolin Thomabashi.
ကျမအင်ဂျင်နိုင်ပါမင်္ဂလာပါရှင်ကျမခင်ပြူထွေးပါပျောက်ဆုံးနေတဲ့မလေးရှားခီးတဲ့တင်လေယာဉ်ရှာဖွေမှုတွေကိုအိန္ဒိယသမုဒ္ဒရာဘက်ခြမ်းအထိဖြန့်ကျက်ရှာဖွေနေကြပေမဲ့မျှော်လင့်ချက်ကတော့မေးမိန်နေတော့မှာပဲယူကရိန်းနိုင်ငံပြည်ပခါဖြစ်ရှင်းနိုင်ရေးအတွက်ကတော့အမေရိကန်ရဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးနှစ်ဦးလန်ဒန်မြို့မှာဒုတိယအကြော်တွေ့ဆုံဆွေးနွေးနေကြပါတယ
နိုင်ငံတကာကနေဝိုင်းဝန်းရှာဖွေနေတဲ့နေရာမှာအခုဆိုရင်မြန်မာနိုင်ငံလည်းပူးပေါင်းပါဝင်လာပါပြီ။နောက်ဆုံးအခြေအနေကတော
့ကျလို့သူတို့ရှာဖွေတဲ့လေယာဉ်များနေပါလေမြန်မာနိုင်ငံရဲ့လေပိုင်နယ်တွေကိုဖြတ်ကျော်မယ်ဆိုရင်ဝင်ရောက်မယ်ဆိုရင်အဲ့ဒါကျွန်တော်ဝင်ရောက်ခွင့်ပြုထားတယ်။တရားမတော်ရေးနေနေလဲ
ကြံကြရေးဒူးဝင်ကြည့်ပါရှင်။နောက်ပိုင်းမှာအပြည့်အစုံကြားမှာပါ။တခါမြန်မာနိုင်ငံမှာလူခွင့်ရေးကော်မရှင်ဥပဒေကိုတီထောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးဆိုတော့ဘလို့အပြောင်းလဲတွေရှိမလဲဆိုတာကိုလည်းတင်ပြပေးမှာပါ။ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ကိုပါဝင်ဖို့ကုလသမဂ္ဂဘက်ကဖိတ်ခေါ်လိုက်တာကို HRW လူခွင့်ရေးအဖွဲ့ကဝေဖန်လိုက်တဲ့အကြောင်းကိုလည်းပြောပြပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆုမျက်မွန်တို့ကပြောပြပါအောင်ရှင်။
အတိအကျမပြောနိုင်သေးတဲ့အခြေအနေတွေကြောင့်ပြီးခဲ့တဲ့သတင်းဘက်ကရေဒါတွေကနေပျောက်သွားခဲ့တဲ့ Boring 777 Malaysia ခီးသည်တင်လေယာဉ်နောက်ဆုံးဆက်သွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်းထောင်ချီဝေးတဲ့အိန္ဒိယသမုဒ္ဒရာအထိရှာဖွေမှုတွေကိုဖြန့်ကျက်လှုပ်ဆောင်နေတဲ့အကြောင်း Malaysia အာဏာပိုင်တွေကပြောပါရယ်ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းတယူပို့ဆောင်ရေးဝန်ကြီး Hishmat Mudin Hussein အနေနဲ့လေယာဉ်ပျောက်ဆုံးမှုနဲ့ပတ်သက်တဲ့သဲလွန်စာသစ်တစ်စုံတစ်ရာကိုတော့ထပ်မပြောနိုင်ခဲ့ပါဘူးကွာလာလမ်ပူကနေဘေကျင်းမြို့ကိုအတွားစနေနေ့ကလေယာဉ်ပျောက်သွားခဲ့ပြီးတဲ့နောက်နိုင်ပိုင်းအတွင်းလေယာဉ်ကနေစတလိုက်ဂျိုရူးကိုဆက်သွယ်တဲ့အလို့အလျောက်ဒီ electronic သတင်းပေးပို့ချက်တွေရှိခဲ့တယ်ဆိုရဲပြောဆိုမှုတွေနဲ့ပတ်သက်လို့တော့တည်ယူပို့ဆောင်ရေးဝန်ကြီးကမှတ်ချက်ပေးဖို့ညှဉ်းဆန်းခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မနေ့ကအမေရိကန်ရာရှိတွေပြောခဲ့တာမှာတော့လေယာဉ်ရဲ့အနေထားနဲ့ပတ်သက်ပြီးပုံမှန်သတင်းပေးပို့ဖို့ကြိုးစားတဲ့ ping လို့ခေါ်တဲ့ဒီခက်ဝါးဝါဆက်သွယ်ချက်တချို့ကို satellite ဂျိုရူးကနေတဆင့်ဖမ်းယူရရှိခဲ့တယ်လို့ဆိုပါတယ်ဒီဆက်သွယ်ချက်တွေအရလေယာဉ်ရဲ့ဒီနေရာကိုဖော်ပြနိုင်မလားဆိုတာရှင်းရှင်းလင်းလင်းမသိရတယ်လို့ဒီဆက်သွယ်ချက်တွေပေးပို့တဲ့အချိန်မှာလေယာဉ်ဟာဝေဟင်မှာပဲရှိနေတာလားဆိုတာကိုလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးလေယာဉ်နဲ့ပတ်သက်တဲ့ဘလို့အချက်လက်မျိုးကိုမဆို satellite ဂျိုရူးကနေရယူနိုင်ဖို့အမေရိကန်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့အချက်လက်တွေကိုသေချာအတိအပြုရှင်းလင်းပြောဆိုနိုင်ခြင်းမရှိသေးခင်မှာလူသိရှင်ကြားထုတ်ပေါ်သွားဖို့ကတော့မသိလို့တဲ့အကြောင်းဒီတေးပို့စာရေးဝန်ကြီးဟူစိန်ကပြောသွားပါတယ်ဒီတော့တွင်းမှာပဲဒီကွာလာလမ်ပူမြို့ကမွတ်စလင်တွေစုဝေးပြီးတော့ပျောက်ဆုံးသွားတဲ့လေယာဉ်နဲ့အတူလိုက်ပါသွားခဲ့တဲ့သူတွေအားလုံးဘေးအန္တရာယ်မရှိအိမ်ပြန်ရောက်လာဖို့ဆုတောင်းတဲ့ဒီဆုတောင်းပွဲတစ်ရက်ကိုလေးစိန်နီကဗလီမာဒီကနေ့ပြုလုပ်ခဲ့ကြပြီးတော့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဆက်ကိုယ်တိုင်လည်းဒီဆုတောင်းပွဲကိုတက်ရောက်ခဲ့ပါတယ်ရှင်
ပြောင်းဆုံးနေတဲ့လေယာဉ်နဲ့ပတ်သက်လို့မလေးရှားအစိုးရနဲ့မလေးရှားလေကြောင်းလိုင်းတာဝန်ရှိသူတွေဘက်ကခိုင်ခိုင်မာမာအဖြေမရှိသေးတာနဲ့အတူမျှော်လင့်ချက်နဲ့စောင့်နေကြတဲ့မိသားစုဝင်တွေကိုမလေးရှားလေကြောင်းလိုင်းကဆက်ပြီးတော့နှစ်သိမ့်အားပေးမှုတွေလုပ်နေပါတယ်။လေယာဉ်ပေါ်မှာအများစုပါသွားကြတဲ့တရုတ်လူမျိုးတွေရဲ့မိသားစုဝင်တချို့ကတော့မလေးရှားအစိုးရဘက်ကနေပြီးတော့ရှာဖွေရေးကိုလှုပ်တင်တဲ့လောက်မလုပ်ဘူးဆိုပြီးတော့ဝေဖန်နေပါတယ်။လေယာဉ်ရှာဖွေရေးကိုတောင်တရုတ်ပင်လယ်ပြင်မလက်ကာရေလက်ကြားနဲ့အခုအိန္ဒိယသမုဒ္ဒရာဘက်ထဲမှာဒီမြန်မာနိုင်ငံကအပါအဝင်နိုင်ငံစုံကနေပြီးတော့ဝိုင်းဝန်းကူညီရှာဖွေပေးနေပါတယ်တရုတ်မိသားစုတချို့ကတော့မလက်ကာရေလက်ကြားဘက်မှရှာဖွေဖို့အတွက်တရုတ်ရဲ့သင်္ဘောတွေလေယာဉ်တွေကိုအကူအညီတောင်းတင်တယ်လို့ပြောနေပါတယ်ဒီကနေ့တောက်ကြနေ့နေ့လယ်ပိုင်းမှာပဲထိုင်းပင်လယ်ကွေးဘက်ကိုတရုတ်ရဲ့ပင်လယ်ပြင်အကူအညီကယ်ဆယ်ရေးသင်္ဘောတစီးရောက်ရှိလာခဲ့ပါတယ်မလေးရှားလေကြောင်းလိုင်းအမှတ်စဉ် MH 380ကိုရှာဖွေဖို့အတွက်တရုတ်ရေတပ်ကအခုလိုမျိုးတတိယမြောက်သင်္ဘောကိုလွှတ်ပြီးတော့ရှာဖွေနေတာဖြစ်ပါတယ်ခရီးတဲ့စုစုပေါင်း239ယောက်မှာတရုတ်ခရီးတဲ့က154ယောက်ပါသွားပါတယ်ရှင်
ဒုတိယကမ္ဘာစစ်ကာလအတွင်းဂျပန်စစ်သားတွေကိုလိမ်ပိုင်းဆိုင်ရာအရာဖျော်ဖြေဖို့တောင်ကိုရီးယားနဲ့တခြားနိုင်ငံတွေကအမျိုးသမီးတွေကိုအတင်းအဓမ္မဆေးခိုင်းခဲ့တဲ့အတွက်1993ခုနှစ်ကဒီထုတ်ပြန်ခဲ့တဲ့တောင်ပန်ကြေညာချက်ကိုသူ့အစိုးရအနေနဲ့ပြန်လည်သုံးသပ်ဖို့မရှိပါဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီနေ့ပြောဆိုလိုက်ပါတယ်။ဒီကြေညာချက်ထုတ်ပြန်ခဲ့တဲ့အဲ့ဒီအချိန်ကအစိုးရပြောခွင့်ရသူယိုဟီကိုနိုနာမည်ကိုအစွဲပြုပြီးတော့ကိုနိုကြေညာချက်လို့သိကြတဲ့ဒီကြေညာချက်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုဝန်ကြီးချုပ်အာဘေကပထမဆုံးအချိန်ပြက်ပြက်သားသား ပြောဆိုလိုက်တာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဌာနကပြောပါရယ်ဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာတောင်ကိုရီးယားအစိုးရနဲ့ဆက်ဆံရေးပုံမကောင်းမှုလို့တဲ့ဆန္ဒကိုထင်ရှားစေတယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးနဲ့တွေ့ဆုံဆွေးနွေးမှုတွေရှိလာစေဖို့လမ်းခင်းပေးလိုက်တာလည်းဖြစ်တယ်လို့ဒီဝန်ကြီးဌာနပြောခွင့်ရသူမာဆာရူဆာတိုကပြောပါရယ်တောင်ကိုရီးယားတရုတ်ရှစ်တောင်အာရှကဒီအမျိုးသမီးနဲ့မင်းကလေးငယ်တွေကိုလိန်ဖြော်ပြေးလုပ်ငန်းတွေမှာဂျပန်တို့အသုံးပြုခဲ့တဲ့ကိစ္စကြောင့်ဒုတိယကမ္ဘာစစ်ကြီးပြီးဆုံးခဲ့ခြင်းကစလို့နှစ်ပေါင်း80ကာလတလျှောက်ဂျပန်နဲ့အိန္ဒိယနိုင်ငံတွေအကြားမှာဆက်ဆံရေးအလန့်ကွာစီခဲ့ပါတယ်။တမိုင်းပညာရှင်တွေရဲ့အဆိုအရတော့အာရှဒေသတစ်လွှာနဲ့နယ်သာလန်နိုင်ငံကအမျိုးသမီးပေါင်း2,000,000လောက်ဂျပန်စစ်သားတွေအတွက်အသုံးတော်ခံဖို့အတင်းအကျပ်စီခိုင်းခံခဲ့ရတယ်လို့ဆိုပါရရှင်။
တရုတ်နိုင်ငံဟူနန်ပြည်နယ်ထဲကချန်ရှားမြို့နယ်မှာလူတစ်ယောက်ကဒီကနေ့ဓားနဲ့လိုက်ထိုးလို့၅ယောက်သေဆုံးသွားပြီးတော့အဲ့ဒီဓားနဲ့လိုက်ထိုးသူကိုတော့ရဲကပစ်တိုက်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဈေးထဲမှာဈေးရောက်နေသူတစ်ယောက်ကစကားများရာကနေပြီးတော့နောက်ဈေးတဲ့တစ်ယောက်ကိုဓားနဲ့ထိုးခဲ့ပြီးတော့ဘေးမှာရပ်ကြည့်နေတဲ့၄ယောက်ကိုလည်းဓားနဲ့ခုတ်ခဲ့တယ်လို့ရဲကပြောပါတယ်။အခင်းဖြစ်ရာကနေထွက်ပြေးသွားတဲ့ဓားခုတ်သူကိုရဲကပစ်တိုက်ခဲ့တာပါ။ဓားတန်ရာရခဲ့တဲ့၂ယောက်ကတော့အဲ့ဒီနေရာမှာပဲပွဲချင်းပြီးသေဆုံးသွားခဲ့တယ်လို့နောက်၂ယောက်ကတော့ဆေးရုံမှာသေဆုံးသွားပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်မလာတီးရနေတော့ကလည်းတရုတ်နိုင်ငံအနောက်တောင်ပိုင်းကယထာဘူဒါယုံတို့ခုမှဓားရီနဲ့တိုက်ခိုက်မှုကြောင့်29ယောက်သေဆုံးခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုတော့ရှင်ကျန်းဒေသကဝိကာခွဲထွက်ရေးသမားတွေရဲ့လက်ချက်လို့တရုတ်အစိုးရကအပြစ်တင်ခဲ့ပါတယ်ရှင
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့တောက်ကြနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ယူကရိန်းနိုင်ငံပြည်ပခါနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ဖ်တို့ဒုတိယအကြော်ဆွေးနွေးမှုတွေကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ဒီတစ်ချိန်မှာတော့လန်ဒန်မြို့မှာတွေ့ဆုံခဲ့ကြတာပါ။ဒီဆွေးနွေးပွဲမစခင်မှာတော့ဒီတွေ့ဆုံမှုဟာအရေးပါတဲ့ဆွေးနွေးမှုဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြားဝန်ကြီးကယ်ရီကပြောခဲ့တယ်လို့ရုရှားဒီဝင်ကြီးလက်ဖရော့ဖ်ကလည်းဖြည့်ရှင်းဖို့လွယ်ကူမဲ့အခြေအနေမဟုတ်ဘူးလို့ပြောပါတယ်။ခရိုင်းမီးယားဒေသဒီယူကရိန်းနိုင်ငံကနေခွဲထွက်ပြီးရုရှားနဲ့ပူးပေါင်းတာကိုမြင်ရနိုင်တဲ့တနင်္ဂနွေနေ့ဆန္ဒခံယူပွဲအတွက်ခရိုင်းမီးယားဒေသမှာပြင်ဆင်နေချိန်မှာပဲဒီအမေရိကန်နဲ့ရုရှားနိုင်ငံသားရေးဝင်ကြီးနှစ်ဦးလန်ဒန်မြို့ကအမေရိကန်တပ်ရုံးမှာဒီကနေ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ရုရှားအစိုးရကြောထောက်နောက်ခံပေးထားတဲ့ဒီဆန္ဒခံယူပွဲဟာဖွဲ့စည်းပုံဥပဒေနဲ့ကန့်ညီမှုမရှိဘူးလို့အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကပြောဆိုထားတယ်လို့ရုရှားအစိုးရအနေနဲ့ခရိုင်းမီးယားကျွန်းဆွယ်ဒေသကိုဒီရုရှားနိုင်ငံတွေကိုတွတ်သွင်းလိုက်မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေပြင်းပြင်းထန်ထန်ရှိလာလိမ့်မယ်လို့ဝန်ကြီးကယ်ရီကသတိပေးထားပါတယ်။ဒါပေမဲ့ရုရှားအစိုးရတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့လကဒီရုရှားလိုလာတဲ့ယူကရိန်းအစိုးရပြုတ်ချခဲ့ပြီးတဲ့နောက်ခရိုင်းမီးယားဒေသအနေနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ပြောဆိုနေတာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာလာတဲ့လရီတွေမှာဒီသမ္မတရွေးကောက်ပွဲလုပ်မယ်ဆိုရင်အတိုက်ခံတွေနဲ့လုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုထိခိုက်လိမ့်မယ်လို့ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်များရဲ့ဆီးရီးယားအရေးစိတ်ဆက်ရေးမှုကပြောလိုက်ပါတယ်ရွေးကောက်ပွဲသာဖြစ်လာရင်အတိုက်ခံတွေအလုံးပတ်ကအစိုးရနဲ့ဆွေးနွေးဖို့စိတ်ဝင်စားတော့မှာမဟုတ်ဘူးလို့စေဆက်ရေးမှုလက်တာဘရာဟီမီကကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာရင်းနေတော့ကပြောခဲ့တာပါ ရွေးကောက်ပွဲအတွက်ကိုဒီဆီးရီးယားအစိုးရကတစုံတရာကြေညာခြင်းမရှိသေးပေမဲ့လည်းရွေးကောက်ပွဲလုံးမဲ့လှုပ်ရှားဆောင်ရွက်မှုတွေကိုမြင်နေရပါတယ်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာခဲ့ရသူတွေရှိရာဒုက္ခတွေစခန်းတစ်ခုစီကိုတမရဘာရှာအယ်အာဆတ်ဗုဒ္ဓဟူးနေ့တော့ကမဲဆွယ်စည်းရုံးတဲ့ပုံစံမျိုးတွားရောက်ခဲ့ပါတယ်ဆီးရီးယားစစ်ပွဲဖြစ်နေတာ၃နှစ်ပြည့်လို့၄နှစ်ထဲရောက်လာချိန်မှာဆီးရီးယားပြည်သူတွေထိခိုက်ခံစားနေရတာကိုမစ္စတာဘရာဟီမီကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်ရှင်
တဘာဝအရင်းမြစ်တွေကရတဲ့ဝင်ငွေတွေကိုပုံမကောင်းမှုမှန်ကန်စွာစီမံခန့်ခွဲနိုင်ဖို့အစိုးရတွေကိုတိုက်တွန်းတဲ့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုအဖွဲ့ EITI အဖွဲ့ဝင်အဖြစ်အီသီယိုးပီးယားနိုင်ငံကိုလက်မခံသင့်ဘူးလို့လူ့ခွင့်ရေးအဖွဲ့တစ်ခုကပြောလိုက်ပါတယ်ဒီတဘာဝအရင်းမြစ်တွေကနေရတဲ့ဝင်ငွေတွေကိုပွင့်လင်းမြင်သာမှုရှိစေဖို့ဒီဖွဲ့စည်းထားတဲ့ EITI အဖွဲ့ရဲ့အဖွဲ့ဝင်ဖြစ်ခွင့်အီသီယိုးပီးယားနိုင်ငံကန့်သက်ထားတဲ့လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကဒီကနေ့ပဲပြောလိုက်ကြပါလူလက်စွာထုတ်ဖော်ပြောဆိုခွင့်အပေါ်အီသီယိုးပီးယားအစိုးရရဲ့ဒီကြမ်းကြုတ်တဲ့ဖိနှိပ်မှုတွေဟာလူထုကအစိုးရကိုပုံမစောင့်ကြည့်စစ်ဆေးနိုင်ရေးဆိုတဲ့ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုနဲ့ဘလို့မှမဟတ်ဆက်ဘူးလို့ Human Rights Watch အဖွဲ့ရဲ့ဒီစီးပွားရေးနဲ့လူ့ခွင့်ရေးဆိုင်ရာအကြီးအကဲသုတေသီလီဆာမီဆိုးကပြောဆိုလိုက်တာပါEITI အဖွဲ့ဟာရေနံသဘာဝတံငွေနဲ့မိုင်းလုပ်ငန်းတွေကရတဲ့တိုင်းပြည်ရဲ့ဝင်ငွေတွေကိုပုံမပွင့်လင်းမြင်သာမှုရှိစေဖို့အတွက်အုပ်ချုပ်ရေးစနစ်ခိုင်မာအောင်အားပေးဖို့ရည်ရွယ်ပြီးတော့ဖွဲ့စည်းထားတာဖြစ်ပါရဲ့ရှင
်။နောက်
ောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ပြူထွေးနဲ့မဆုမြတ်မွန်တို့ကပြောပြသွားတာပါရှင်။အမေရိကန်အတန်ကနေတောက်ကြနေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုစတင်နှာစင်ရမှာပါ။မလေးရှားနိုင်ငံကနေတရုတ်နိုင်ငံကိုပြန်တန်းလာတဲ့အချိန်လမ်းကူးလက်မှာပျောက်ဆုံးသွားတဲ့မလေးရှားခီးတဲ့တင်လေးရင်ကိုနိုင်ငံတကာကဝိုင်းဝန်းရှာဖွေနေရမှာအခုဆိုလို့ရှိရင်မြန်မာနိုင်ငံကလည်းပူးပေါင်းပါဝင်လာပါပြီ။ပျောက်ဆုံးနေတာသတင်းတစ်ပတ်ရှိနေပြီဖြစ်တဲ့မလေးရှားလေကြောင်းပိုင် Boring 777 လေယာဉ်ကိုအိန္ဒိယသမုဒ္ဒရာထဲအထိတိုးချဲ့ရှာဖွေဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုပူးပေါင်းရှာဖွေဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတဦးက VOE ကိုပြောပါရယ်လောလောဆယ်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကြီးပြောပြပေးပါအောင်ရှင်
မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တန်းတဲ့ Boring 777ခီးတဲ့တင်လေယာဉ်ဟာမတ်လ8ရက်စနေနေ့မနေ့ပိုင်းကလမ်းခီးမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ခီးတဲ့နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာတဲ့ဒီလေယာဉ်ဟာကွာလာလမ်ပူလေဆိပ်ကနေထွက်ခွာပြီးတနအီအကြာမှာပျောက်ဆုံးသွားခဲ့တာပါ။ဒီလေယာဉ်ကိုနိုင်ငံပေါင်း12နိုင်ငံကသင်္ဘော42စင်းလေယာဉ်39စင်းနဲ့တောင်တရုတ်ပင်လယ်နဲ့မလေးရှားကျွန်းဆွယ်တစ်ဖက်ကမ်းမန်ယာနဲ့ချီဝေးတဲ့မလက်ကရေလက်ကြားတို့မှာအဓိကရှာဖွေခဲ့ကြပေမယ့်တဲလွန်စာတစုံတရာမတွေ့ရတာကြောင့်လေရင်နဲ့နောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်းထောင်ချီပြီးဝေးတဲ့အိန္ဒိယသမုဒ္ဒရာအထိကိုတိုးချက်ရှာဖွေဖို့ဆုံးဖြတ်ခဲ့ကြတာပါအိန္ဒိယသမုဒ္ဒရာထဲရှာဖွေတဲ့အခါမြန်မာရေပိုင်နဲ့လည်းထိစပ်နေတာကြောင့်မြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်နေတယ်လို့ပြန်ကြားရေးဝင်ကြီးဌာနဒုတိယဝင်ကြီးဦးရထွတ်ကပြောပါရယ
်ဒီလိုသူတို့ရှာဖွေတဲ့လေရင်မြန်နေပါလေမြန်မာနိုင်ငံရဲ့လေပိုင်နယ်တွေကိုဖြတ်ကျော်မယ်ဆိုရင်ဝင်ရောက်မယ်ဆိုရင်အဲကျွန်တော်ဝင်ရောက်ခွင့်ပြုထားတယ်တမတော်ရေအနေနဲ့လဲအဲ့ဒီဘက်ကကိုယ့်ရဲ့နေပြည်တော်မှာပါဝင်ကူညီရှာဖွေပေးဖို့သူတို့အောက်မှာညှိနှိုင်းဆောင်ရွက်နေပါတယ်တမတော်ကာကွယ်ရေးအနေနဲ့ရေတန်းအနေနဲ့စပရမန်ပါဝင်ဆောင်ရွက်ဖို့လုပ်ဖို့ဆိုတော့ညွှန်ကြားထားတယ်လို့သိတယ်ဟိုအစ်မတော်ရေအတွက်ဘယ်နေရာမှာရောက်နေဆိုတော့ကျွန်တော်အဲ့ဒါတော့operation ကိစ္စလေးဖြစ်လို့ကျွန်တော်အသေးစိတ်မသိဘူးရ။တမလို့ဘက်ကလည်းဘယ်နေရာတွေကိုလုပ်ပေးစေချင်လဲဒါကြီးတော့ညှိနေပါဘောနော်။သူတို့ရှာမဲ့ area နဲ့ကျွန်တော်တို့ရှိတဲ့ area နဲ့ဒါကြီးညှိနေပါဘော
။တခါမြန်မာလေကြောင်းညွန်ကြားမှုဦးစီးဌာနကလည်းမလေးရှားနိုင်ငံကနေမြန်မာလေပိုင်နယ်အတွင်းလိုအပ်ရင်ဝင်ရောက်ရှာဖွေခွင့်ပြုဖို့ပြီးခဲ့တဲ့အင်္ဂါနေ့ကအကူအညီတောင်းခံခဲ့တာကြောင့်တပတ်တိတိရှာဖွေခွင့်မြန်မာလေကြောင်းဘက်ကခွင့်ပြုထားပြီးလောလောဆယ်မြန်မာလေပိုင်နယ်ထဲဝင်ရောက်ရှာဖွေမှုတွေတော့မရှိသေးဘူးလို့မြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းဆွေထွန်းကပြောပါတယ်
။စတင်နေကြရလေမြန်မာလေပိုင်နယ်ထဲမှာလိုအပ်လာလို့ရှိရင်ဝင်ပြီးတော့ရှာဖွေခွင့်ပေါ့တောင်းတာရှိပါတယ်။ရှိတော့ကျွန်တော်တို့ကအဲ့ဒါကို9ရက်သက်တမ်းနဲ့ပေါ့သူတို့တောင်းတဲ့အဲလေမြာမျိုးစား6မျိုးလောက်ရှိတယ်ပေါ့6မျိုးလောက်ဟိုအောင်ကျွန်တော်တို့ကချုပ်တင်ခွင့်ပြုချက်သဘောနဲ့ခွင့်ပြုပေးထားတယ်။အဲ့ဒီအစီအမဲရှိသေးတယ်အဘကလာမယ်ဘယ်တော့လာမယ်ဘာညာဆိုတော့အဲ့ flight plan နဲ့တင်လာတာမျိုးတော့အခုချိန်ကြီးတော့လှုပ်ရှားမှုမရှိသေးဘူးကျောင်းစီတပြတောက်ခတ်နေဆိုတော့အဲထဲမှာတော့ဒါမလေးရှားလေတက်ကပါတယ်နောက်ဩစတြေးလျလေတက်ကပါတယ်ဆိုမျိုးဟိုလေပြန်လေးရပါတော့တွေ့လို့ရပါပေါ့အထူးသဖြင့်တော့ဒီဟာခုန subject rescue အတွက်ကိုပုံးတဲ့လေမြန်လေးပေါ့
ဒါပြင်ပင်လယ်ရေချောင်းဘက်ကဆိုရင်မြမတက်မတော်ရေနဲ့အတူရေချောင်းဦးစီးဌာနကလည်းပူးပေါင်းဆောင်ရွက်နေပြီးအ धिक ရှာဖွေမဲ့မြမရေပိုင်တဲ့ area နဲ့ပတ်သက်လို့လည်းဦးဝင်းဆွေထွန်းကအခုလိုဆက်ပြောပါတယ
်အ धिक တော့ပင်လယ်ပြင်ပဲဗျကျွန်တော်ပဲတဲ့ဆိုင်တာဆိုရင်အ धिक ခေါတာပြောတဲ့ဟို Bay of Bengal area ပေါ့ဘင်္ဂလားပင်လယ်ဝရမှာဖြစ်မယ်ဟိုဘက်ဆိုရင် Port Blair ကျွန်းလို့ပါတော့ဒါအိန္ဒိယဘက် Port Blair ကျွန်းလို့ပါတော့ပဲနားလောက်ထိရောက်တဲ့ area ပေါ့ဒါပေမဲ့ဒီအားလဲခုနကျွန်တော်ပြောလို့ပဲအချမ်းမြင်ရထားတဲ့ area wide ကြီးကိုသူကလှုပ်ထားတာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ facility တို့ဘာလို့ညာလို့ဆိုတာဒါဟိုတော့ကာကွယ်ရေးဘက်တပ်ဖက်ကပေါ့ဒါတပ်ဖက်ကဒါဟိုလိုအပ်လာလို့ရင်းဖြင့်လဲဒါကူညီပေးကြမှာပ
ါအခုလို data တွင်အရေးကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လာတာဟာမြန်မာနိုင်ငံမှာသမရဦးသိန်းစိန်အရတအစိုးရတက်လာပြီးတဲ့နောက်ဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကတော့အာဆီယံနိုင်ငံတွေကြားထဲမှာသဘောတူညီချက်အရမြန်မာနိုင်ငံဘက်ကပူးပေါင်းလှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုပါတယ်
။ကာကွယ်ရေးဝန်ကြီးဌာနချင်းပူးပေါင်းဆောင်ရွက်မှုတွေမှာလည်းဒီလိုမျိုးရှာဖွေတဲ့ search and rescue SAR ကိစ္စတွေကပါပြီးသားပဲလေ။အဲဒါကြောင့်အဲ့ဒီအရာတွေကျွန်တော်ကဆက်ချင်းသူ့ဘက်ကိုပဲဆက်ချင်းပဲညှိနှိုင်းဆောင်ရွက်နေတာပါ။ဘာလို့ကျွန်တော်တို့ကဗျာအာဆီယံရဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာဒီလိုမျိုးအန်ဒီအရေတုံလို့ရှိရင်ပူပေါင်းဆောင်ရွက်တာလို့ဝိုင်းဝန်းရှာဖွေတော့ဆိုတော့လုံရမယ့်သဘောတူထားတဲ့မူပေါင်းတွေရှိပါတယ်။ အသိမကြာခင်နေပြီးတော့မှလုပ်တဲ့တမရကောက်စီများအစီအဝေးမှလည်းဒီကိစ္စကိုကျွန်တော်တို့ကဆွံ့နှွေးခဲ့တာပေါ့နော်အဲ့တော့အဲ့ဒီမူပေါင်းလေးအတိုင်းပဲကျွန်တော်တို့ကပါဝင်ကူညီဆောင်ရွက်နေတာဖြစ်ပါတယ
်မလေးရှားအစိုးရဟာအခုလိုတခါမှမကြုံခဲ့ဘူးတဲ့အခြေအနေမျိုးကိုကင်တွယ်ဖြေရှင်းနေရတာဖြစ်တဲ့အတွက်ခရီးသည်နဲ့လေယာဉ်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာတဲ့Boring 777လေရင်ပြန်ရှာတွေးဖို့အတွက်ဘာပဲလောက်ရလောက်ရလှုပ်ဆောင်သွားမှာဖြစ်တယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါမန်နန္ဒာရေမြန်မာနိုင်ငံမှာအခုဆိုရင်လူခွင့်ရေးကော်မရှင်ဥပဒေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းလိုက်ပါပြီ။ဘလို့အပြောင်းလဲတွေရှိမလဲဆိုတာကိုတော့ရန်ကုန်ရုံးခွဲကိုရောက်နေတဲ့ကိုသားညွန်းကပြောပြပေးပါအောင်ရှင်။
လူခွင့်ရေးကော်မရှင်ဥပဒေမူကြမ်းကိုလက်ရှိမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနိုင်ငံတကာကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးတော့ရေးသားပြုစုခဲ့တာပါ။အဲ့ဒါကိုသမ္မတရုံးကနေတဆင့်လွှတ်တော်ကိုတင်ပြခဲ့ပြီးတဲ့နောက်အခုပြည်ထောင်စုလွှတ်တော်ကနေပြီးတော့အတည်ပြုလိုက်ပြီးဖြစ်ပါတယ်။အခုဥပဒေတိုင်းဆိုရင်တော့လူခွင့်ရေးကော်မရှင်ဟာပို့ပြီးတော့လွတ်လပ်လာတယ်လို့ပဲလုတ်ပိုင်ခွင့်တွေလည်းပိုရလာတယ်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်အတွင်းမှုဦးစစ်မြန်က VOA ကိုပြောပါတယ
်။အရင်ကတော့ကျွန်တော်တို့ကသမ္မတကပေးတဲ့ mandate နဲ့ကျွန်တော်တို့ဆောင်ရွက်တာပေါ့ဗျာ။အခုကတော့ဒီဥပဒေဆိုတဲ့ခါကျရင်ရခင်ပေးတဲ့ manager ပို့ပြီးတော့အများကြီးပဲကျွန်တော်တို့ဟိုချေချေပြန့်ပြန့်ဖြစ်လာတယ်အသေးစိတ်ဖြစ်လာတယ်ကျွန်တော်တို့လုတ်ပိုင်ခွင့်တွေပို့ပြီးတော့ပေးအပ်လာတယ်ဆိုတော့ကျွန်တော်တို့ဒီကွင်းဆင်းပြီးတော့လူခွင့်ချုပ်ပေါမှုတွေစုံလမ်းစစ်ဆေးမယ်ဆိုလို့ရှိရင်ကျွန်တော်တို့တပ်တွေကခေါ်ယူခြင်းတပ်တွေကစာရစာသားများတောင်းယူကြည့်ရှုခြင်းတပ်တွေကပစ္စည်းများကြည့်ရှုခြင်းဆိုတာတွေကတော့ကျွန်တော်ဒီတပ်တွေကဥပဒေကပြဋ္ဌာန်းထားတဲ့အချိန်ကိုကျွန်တော်တို့ကလုတ်ခွင့်တွေပုံမရရှိလာပါမယ်
လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာအစိုးရတာဝန်ရှိသူတွေရဲ့ခွင့်ပြုချက်ကိုစောင့်ကြရမလို့ပဲနဲ့ဒီစုံစမ်းစစ်ဆေးနိုင်တဲ့အပေါ်မှာတော့လူခွင့်လှူရှားသူတွေဘက်ကကျေနပ်အားရမှုရှိတာတွေ့ရပါတယ်။ဒါပေမဲ့လို့ဒီစုံစမ်းစစ်ဆေးတဲ့နေရာမှာကန့်သတ်ချက်တွေကတော့ရှိထားရုံပဲလို့ Equality မြန်မာညွှန်ကြားမှုဦးအောင်မျိုးမင်းကပြောပါတယ
်။စုံစမ်းစစ်ဆေးပိုင်ခွင့်ဒါကတော့သူတို့ရှိနေပါတယ်။အာဆီယံအစိုးရများဆိုင်ရာလူခွင့်ကော်မရှင်ထက်တောင်ပုံမှန်ပြီးတော့လုတ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အဲ့နေရာတွေမှာကျွန်တော်တို့ပါတီတွေ့ရလဲဆိုလို့ရှိရင်တချို့နေရာတွေမှာကန့်သတ်ချက်လေးတော့ရှိနေပါတယ်သူတို့ပြင်ကျွန်တော်တို့တရားစီရင်မှုနဲ့ပတ်သက်ပြီးတော့စီရင်နေတဲ့အမှုတွေစီရင်ပြီးတဲ့အမှုတွေဆိုလို့ရှိရင်တော့လူခွင့်ကော်မရှင်ကဒါကိုကင်တွယ်ဖို့မရှိဘူးဆိုတော့ကန့်သတ်ချက်မျိုးရှိတယ်နောက်တော့အစိုးရဌာနတွေစစ်ဆေးခွင့်ရှိပေမဲ့တချို့သောလွတ်ဝက်ချက်လို့သတ်မှတ်ထားတဲ့စာရွက်စာတမ်းမျိုးကိုတော့စုံစမ်းခွင့်မရှိဘူးဆိုတာတွေ့နေရတယ်နောက်တစ်ခုကအချင်းတောင်ဒီမှာသွားမယ်ဆိုရင်အတိပေးရမယ်ဆိုတဲ့အရာမျိုးဖြစ်နေတော့တစ်ခါတလေကျွန်တော်တို့အဖြစ်မှန်တွေထင်ရှားနိုင်တာဖြစ်တယ်ဒီထက်ပိုပြီးတော့တိကျတဲ့လှုပ်ထုံးလှုပ်နည်းတွေဒါတွေတော့ကျွန်တော်တို့နည်းဥပဒေမှာပါလာနိုင်တော့ပုံမအားကောင်းပါလိမ့်မယ်ခင်ဗ
ျလက်ရှိလူခွင့်ရေးကော်မရှင်ဖွဲ့ဝင်တွေကိုဒီသမရကနေပြီးတော့တရားခန့်ခဲ့တာဖြစ်တာကြောင့်နိုင်ငံတကာရောပြည်တွင်းလူခွင့်ရေးဖွဲ့တွေကပါသူ့ရဲ့လွတ်လပ်မှုအပေါ်မှာဝေဖန်ထောက်ပြခဲ့ကြတာရှိပါတယ်အခုတော့တမရကခန့်တဲ့ပုံစံမဟုတ်တော့ဘဲနဲ့ဥပဒေအတိုင်းတည်ရှိမှာဖြစ်တာကြောင့်လူခွင့်ရေးကော်မရှင်ကပို့ပြီးတော့အားကောင်းခိုင်မာလာလိမ့်မယ်လို့ဦးစစ်မြန်ကသုံးသပ်ပါတယ်။ထိထိရရောက်ဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေလည်းပို့ရှိလာတယ်လို့ဆိုပါတယ်။အခုဒီလာမယ့်ကော်မရှင်တစ်ဖွဲ့ပြီးတဲ့အထိတော့လက်ရှိကော်မရှင်ဝင်ဟောင်းတွေဟာလုပ်ငန်းတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်ရမယ်လို့ဥပဒေကြမ်းထဲမှာအပိုက်တစ်ပိုက်ဖော်ပြထားပါတယ်။လူခွင့်ရေးကော်မရှင်အနေနဲ့လုပ်ပိုင်ခွင့်တွေပို့ရှိလာတဲ့ဆိုပေမဲ့အစီရင်ခံမှုဘက်မှာပွင့်လင်းမြင်သာမှုရှိပါမလားဆိုတာကိုတော့ဥအောင်မျိုးမင်းကစိုးရိမ်တာတွေ့ရပါတယ
်။အစီရင်ခံမှုအပိုင်းမှာကတော့ကျွန်တော်တို့ဒီဥပဒေကြမ်းနဲ့မှာဘာတွေတွေ့ရလဲဆိုရင်သမဏနဲ့လွှတ်တော်ကိုသူတို့ဒီအတင်ပြရမယ်ဆိုတဲ့ဟာမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့တွေကဖြစ်စေချင်တာကတော့လူထုအခြေပြုအဖွဲ့အစည်းရောပြည်သူလူထုတွေကဒါတွေကိုကျွန်တော်တို့မဖြစ်မနေတင်ပြတဲ့အရာမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ထောက်ပြပါတယ်။ Public ဆိုတော့ပြည်သူလူထုတွေလည်းလူခွင့်နဲ့ပတ်သက်တဲ့ campaign ချက်တွေဒါတွေကိုသူတို့သိဖို့အတွက်လိုအပ်တယ်။မြန်မာနိုင်ငံမှာလူခွင့်ကော်မရှင်ရဲ့ဘေးဟာတွေကိုလူခွင့်ရေးအခြေအနေဖြစ်သုံးသပ်လဲဆိုတာတည်တည်နေတဲ့အတွက်ဒါတွေကိုပြည်သူလူထုကိုထုတ်ပြန်ပေးဖို့အတွက်ဒါကတော့ကျွန်တော်တို့တောင်းဆိုထားတာရှိပါတယ်ဗျ
။အခုဒီဥပဒေကြမ်းရဆိုရင်တော့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ရေးဘုတ်အဖွဲ့ကနေပြီးတော့ခန့်ရွေးချယ်ရမှာဖြစ်ပါတယ်။အဲဒီရွေးချယ်ရေးဘုတ်အဖွဲ့မှာတော့အစိုးရအဖွဲ့ဝင်ဝင်ကြီးတွေဝန်ထမ်းရွေးချယ်ဌာနကတာဝန်ရှိသူတွေပါကြတယ်လို့ပဲအရက်ဖက်လူမှုအဖွဲ့စည်းဘက်ကကိုယ်စားလှယ်တွေလည်းထည့်ဝင်ပါဝင်ဖို့လိုလိမ့်မယ်လို့ဥအောင်မျိုးမင်းကတောင်းဆိုထားပါတယ်။အခုဒီဥပဒေကြမ်းကိုသမရယုံကနေတင်ပြပြီးတော့လွှတ်တော်ကနေပြီးတော့အတည်ပြုခဲ့တာကြောင့်ပြင်ဆင်မှုအချို့ရှိကောင်းရှိနိုင်ပေမဲ့သမရအနေနဲ့ကမကြခင်မှာလက်မှတ်ထိုးပြီးတော့ဥပဒေအတည်ဖြစ်လာနိုင်ခြေရှိပါတယ်လို့ဦးစင်မြန်ကတော့ယူဆပါရယ်ခင်ဗျာ
VOA ဝိုင်းတော်သားကုသညွတ်ဦးရန်ကုန်မြို့ကနေတရင်ပေးပို့လိုက်တာပါကုလသမဂ္ဂဘက်မှာတော့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ကိုပါဝင်ဖို့ဖိတ်ခေါ်တာဟာအချိန်အခါမသင့်ပဲစောလွန်သေးတယ်လို့နိုင်ငံတကာထိတ်တန့်လူခွင့်ရေးဖွဲ့ဖြစ်တဲ့ HRW အဖွဲ့ကပြောလိုက်ပါတယ်ကုကြွကြွသိမ်းရေးအကြောင်းစုံကိုပြောပြပါအောင်ရှင
် Blue Berets အပြာရောင်အုတ်ထုတ်တွေလို့မကြာခဏရည်ညွှန်းဖော်ပြလေးရှိတဲ့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ပါဝင်မှုဖိတ်ခေါ်တဲ့အကြောင်း ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပို့ကိုဖီဂျီနံပြေကမကြသေးခင်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုပြောခဲ့တာပါမြန်မာစစ်ဘက်ဟာကမ္ဘာပေါ်မှာနှိပ်စက်ညှဉ်းပန်းမှုအလုံဆုံးလက်နက်ကိုင်အဖွဲ့ဖြစ်ပြီးတော့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာကျူးလွန်ခဲ့မှုတာကြောင့်လက်ရှိမှာငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေပါဝင်ဖို့အချိန်မကျသေးဘူးလို့ပြောလိုက်တာကတော့အမေရိကန်ပြည်ထောင်စုအခြေစိုက်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ပဲဖြစ်ပါတယ်
We believe that it's the offer was premature. We don't believe that in the current situation
the challenge အချိန်မတန်သေးပဲဆောလုံးတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။လက်ရှိအချိန်မှာမြန်မာစစ်ဘက်ကငြင်းငြဲမှုထင်သေးတက်ဖွဲ့ဖြစ်စစ်လွတ်ဖို့ကုလသမဂ္ဂကစဉ်းစားနိုင်ပြီလို့ကျွန်တော်တို့မယုံကြည်ပါဘူး။မင်းဝန်ထုတ်ဖွဲ့လူခွင့်ရေးနောက်ကျောင်းအခြေအနေတွေရှိနေတဲ့သူတွေကိုငြင်းငြဲမှုထင်သေးမှုမလွတ်သင့်ပါဘူး
။ HRW အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးဖိလစ်ဘိုလိုဖြုံကVOE ကိုပြောခဲ့တာပါကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးမှာအရင်တုန်းကမြန်မာတပ်မတော်ပါဝင်ခဲ့ဘူးပြီးတော့အနာဂတ်မှာပါဝင်နိုင်မှုလို့ဆောင်နေတဲ့အကြောင်းစစ်တကြိမ်မြောက်အာဆီယံကာကွယ်ရေးဦးစီးချုပ်များရဲ့အလို့သဘောဆွေးနွေးပွဲပြီးအခြားအာဆီယံကာကွယ်ရေးဦးစီးချုပ်တွေနဲ့အတူနေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ
်ပြီးခဲ့တဲ့2021ခုနှစ်အစပြီးတော့မြန်မာနိုင်ငံကဒီကုလသမဂ္ဂငြိမ်းချမ်းရေးလုံခြုံရေးတာဝန်နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ဖို့တက္ကသိုလ်မှုတွေရှိခဲ့ပါကျွန်တော်တို့လည်းလိုအပ်တဲ့ကျင့်ပင်ဆောင်မှုတွေကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီလက်ကတော့အနေနဲ့တော့ပေါင်းဝဆောင်မှုမရှိသေးပေမဲ့လည်း community observer နည်းနည်းပေါင်းဆောင်ဖို့မနေ့ကကျွန်တော်လုပ်ခဲ့ပြီးမှအကြောင်းမျိုးကြောင့်ပြင်ဆင်ခဲ့ရတာရှိပါတယ်။အနာဂတ်မှာတော့ကျွန်တော်တို့ဒီပင်ဆောင်တပ်မတော်သားတွေနဲ့တပ်မတော်သားတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်။အခါကဏ္ဍတိတ်ရောက်ရှိလာလိမ့်မယ်လို့ကျွန်တော်တို့ရှင်းယူကြည့်ပါတယ်။ကျွန်တော်တို့လည်းဒီလုပ်ငန်းဆောင်ရွက်နေဖို့အတွက်အဆောင်မှုမယ်ကုလသမဂ္ဂအနေနဲ့ဒီအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်မှုတွေပြုလုပ်နေကြအောင်ကျွန်တော်ပြောလိုပါတယ်။
2020ရွေးကောက်ပွဲကနေသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းပြုပြင်ပြောင်းလဲရေးတွေလှုပ်လာတာကြောင့်နှစ်ပေါင်းများစွာဆက်ဆံရေးကျဲတောက်ခဲ့တဲ့နိုင်ငံတကာအစိုးရတွေအထူးသဖြင့်တော့ဗြိတိန်အမေရိကန်စတဲ့အနောက်နိုင်ငံတွေကပြန်ပြီးထိတွေ့ဆက်ဆံလာတာမှာစစ်ဖက်အချင်းချင်းဆက်ဆံမှုတွေလည်းအစာပြိုးရှိလာနေတာပါလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းပြုပြင်ပြောင်းလဲရေးတွေမှာအပြူသဘောဆောင်တဲ့လက္ခဏာတွေရှိခဲ့တယ်ဆိုတာကို HRW ကအသိအမှတ်ပြုပါတယ်အလားတူပဲစစ်ဖက်အနေနဲ့လည်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာလိုမျိုးအတိအပယ်ပြေဝတဲ့အပြောင်းလဲတွေလုပ်မယ်မလုပ်ဘူးဆိုတာစစ်ဖက်ပေါ်မှာပဲမူတည်တယ်လို့မစ္စတာဘိုလိုဖြုံကပြောပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးမယူဘဲကင်းလွတ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ဟာစိတ်ပူစရာတစ်ခုဖြစ်နေတယ်လို့ထောက်ပြပါတယ်။ဘယ်လိုအချိန်မျိုးမှာမှမြန်မာစစ်ဖက်အနေနဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးမှာပါဝင်သင့်တယ်ဆိုတာကိုအတိအကျပြောဖို့ခက်ခဲပေမဲ့အနေအဆုံးတော့အခြေအနေတစ်ခုနဲ့ကပ်ညီရမယ်လို့မစ္စတာဘိုလိုဖြုံကပြောပါတယ
် Two elements child soldiers and accountability would be key in terms of determining for the UN whether
ကလစ်စတာကိစ္စနဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဆိုတဲ့အခြေအနေနှစ်ခုဟာမြန်မာစစ်ဖက်အနေနဲ့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့မှပူးပေါင်းပါဝင်ဖို့အစဉ်အသင့်ဖြစ်မဖြစ်ဆိုတာကိုကုလသမဂ္ဂအနေနဲ့အကဲဖြတ်ရမယ်အဓိကကိစ္စရဲ့နှစ်ခုဖြစ်ပါလိမ့်မယ်
မြန်မာစစ်တပ်မှာကလေးစစ်သားပတ်ပြောက်ရေးအတွက်ကုလသမဂ္ဂရဲ့လုပ်ငန်းစီမံချက်ကိုပြီးခဲ့တဲ့နှစ်ကပဲမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့ပြီးစစ်တပ်ထက်ကကလေးစစ်သားတွေကိုမိဘအုပ်ထိန်းသူတွေစီပြန်အပ်တာမျိုးတွေလည်းလုပ်ခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်ပါရှင်လပ်ဒေါင်းတောင်ဒေတာဘက်မှာတော့ဒီချင်းညီစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်နိုင်ခြေကိုလေ့လာသုံးသပ်ဖို့ဆိုပြီးတော့မြန်မာဝန်ပေါင်းကုမ္ပဏီကငှားရမ်းထားတဲ့ဩစတြေးလျပညာရှင်တွေဟာဒေတာကန်တွေနဲ့တွေ့ဆုံမေးမြန်းတာတွေပြုလုပ်နေပါတယ်။ဒါနဲ့ပတ်သက်လို့အကြောင်းစုံကိုစုံစမ်းထားတဲ့သတင်းတောက်မတ်အေးမာရေးပြောပြပါအောင်ရှင်။
စကိုင်းတိုင်းစားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ပလောင်းတောင်ကျင်းနီစီမံကိန်းကိုအကောင့်ထဲပေါ်နေတဲ့မြန်မာဝန်ပေါင်းကျင်းနီတပ်ထုတူဖော်ရေးလီမိတက်ကနေဩစတြေးလျပညာရှင်တွေရဲ့အကူအညီနဲ့သဘောအပဝန်းကျင်ကိုလေ့လာဆန်းစစ်တဲ့အစီရင်ခံစာကိုထုတ်ပြန်ဖို့အတွက်စီစဉ်ထားတာပါ။ဒီအတွက်မတ်လ23ရက်နေ့ကတော့လက်ပလောင်းဒေသကြောက်ဖြူတန်းရွာအပါဝင်ရွာနွေရွာကိုတွားရောက်လေ့လာခဲ့ပါတယ်။ပညာရှင်တွေနဲ့ဒေသခံတချို့ဟာတွေ့ဆုံခဲ့ကြောင်းဒေသခံတွေကပြောပါတယ်။
သူတို့သူတို့ကသူတို့မြောက်ခါတဲ့ဒီကုမ္ပဏီကလည်းမဟုတ်ပါဘူးတဲ့ဒီစစ်ခါစက်ကတက်တက်လာတော့လည်းဟိုပြီးမှမိုးတဲ့သူအမှားကဒီအမှားလျှောက်လမ်းကြောင်းပေါ်ကနေဒီမိုင်းအတွက်ဟိုအခုကြီးပေးတာပါတဲ့ဟောဘောသူအလုံးသိတဲ့အတိုင်းပေါ်ဒီမိုင်းကြီးဖြီးရင်ပေါ့ဗျာဒီအစွန်ပြင်းကြီးစာပုံအပေါ်မှာဒီစက်ပြုံးကြီးပြန်ကျုပ်ပြန်ပြီးတော့အပြလုတ်ပေးသွားမယ်ဆိုတဲ့အကြောင်းပေါ့ပြီးတော့ဒီမိုင်းဒီနာမှာလည်းဒီဟိုပါပေါ့ဒီစစ်ပင်ကြီးစိုက်ပေးမယ်ပေါ့သာသာဟိုပါပေါ့သူတို့ရဲ့ပြောချက်ပေါ့တန်းနဲ့ဂျွာသားရထမီးတော့က ခင်ဗျားတို့တကယ်လုပ်မယ်မလုပ်မယ်ဘယ်လိုပုံစံနဲ့ခင်ဗျားတို့အမခံပြီးမှလည်းလို့ပြီးတော့သူတို့ကုမ္ပဏီလို့ဒါဟိုဆွေးနွေးဖို့အကြောင်းပြန်ပါမည်လို့ပဲပြောတယ်ကြာသူတို့
နိုင်ငံတကာအသိမှတ်ပြုအဖွဲ့ကငှားရမ်းခဲ့တဲ့မြန်မာဝန်ပေါင်းကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုင်ပြည်ဆိုးအဖွဲ့ဟာလက်ပရောင်းထောင်ကျင်းနီစီမံကိန်းအတွက် ESIA စီရင်ခံစာနဲ့လုပ်ငန်းစဉ်တွေကိုတာဝန်ယူရေးဆွဲပေးမှာဖြစ်ပြီးစီမံကိန်းကြောင့်တည်ရမှုရှိနေတဲ့ဒေသခံကျေးရွာ33ရွာနဲ့တွေ့ဆုံမှုတွေကိုလည်း2014ခုနှစ်မတ်လ9ရက်နေ့ကနေစတင်ပြီးရက်သရက်ပတ်6ပတ်ကြာမြင့်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ကြောင်းမြန်မာဝန်ပေါင်းကုမ္ပဏီရဲ့အင်တာနက်ဆိုင်မျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်အစီရင်ခံစာမူကြမ်းကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။လက်ပရောင်းဒေတာဟာစိတ်သိမ့်မြေတွေဖြစ်ပြီးသူတွေခံစားနေရပြီဖြစ်ကြောင်းစိတ်နဲ့အမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်ဦးဝင်းမျိုးသူကပြောပါတယ်။စီမံကိန်းမစခင်ကတည်းကကြိုးတက်ရမှုတွေအတွက်ကြိုတင်လှုပ်ဆောင်ဖို့လိုအပ်တယ်လို့လဲဆိုပါတယ်
။ကျွန်တော်ပေါင်းညီထင်းလေးမှာဗာပြောလဲဆိုတော့ဒီ precautionary principle ကိုပြောရဲ precautionary principle ဆိုတာကမဖြစ်ခင်မှာကြိုတင်တည်ထားပြီးဆုံးဖြတ်တဲ့အချက်ပေါ့နော်။ဒါက1992ခုနှစ်ဒီဘရာဇီးကျွန်တော်တို့ဒီနော် summit ဒီ up summit မှာကိုကမ္ဘာနိုင်ငံကောင်းဆောင်တွေကပေါင်းညီထင်းလေးမှာထည့်သွင်းဆင်းရဲရမယ်အချက်လို့သူကပြောတာ။အဲ့တော့လူသားချင်းစာနာစိတ်လေးရှိရင်ဒီဖြစ်လာတဲ့ပုံမှာတာဝန်ယူမှုလိုတယ်။ဘာလို့တည်ဆဲဥပဒေဖြစ်တဲ့ပတ်ဝန်းကျင်ရေးရာဥပဒေနဲ့ကျွန်တော်တို့တပ်တူရင်းဥပဒေမှာလည်းဒီတော့ညဉ့်ဉန်းသူကတာဝန်ယူခြင်းဆိုတဲ့သဘောတရားတွေပါတယ်။အဲ့တော့ဒီလိုအစိမ့်တင်နေတဲ့ဟာတွေထွက်နေတာကြီးကိုချက်မလဲတင်ဘူးညာလူသားတွေလိုလူလေးတွေရှိုးရိုးရှင်းရှင်းလေးစဉ်းစားရင်တော့နော်
။လက်ဘရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကအစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာလည်းဒေသခံတွေကကန့်ကွက်မှုတွေရှိနေတာပါ။ဒီလိုကန့်ကွက်မှုတွေရုံးရင်ဆန်ခါမှုတွေရှိနေတဲ့ကြားကပဲမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝပ်ပေါင်းကုမ္ပဏီတို့ကစီမံကိန်းကိုဆက်လက်လဲပတ်နေခဲ့တာကြောင့်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်ရှင်။
မအေးမှာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းအစီအစဉ်ကိုနားဆင်နေတာပါမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်အခုတော့သတင်းအချင်းချုပ်ကိုမက်ခင်ပြူတွေ့ရေးပြောပြပါအောင်ရှင
်အတိအကျမပြောနိုင်သေးတဲ့အခြေအနေတချို့ကြောင့်ဒီပြီးခဲ့တဲ့သတင်းပတ်တုန်းကရေဒါတွေကနေပျောက်သွားခဲ့တဲ့ Boeing 777 Malaysia ခီးတဲ့တင်လေယာဉ်နောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်းထောင်ချီဝေးတဲ့အိန္ဒိယသမုဒ္ဒရာရဲ့အထိရှာဖွေမှုတွေကိုဖြန့်ကျက်လှုပ်ဆောင်နေတဲ့အကြောင်း Malaysia အနာပိုင်တွေကပြောပါတယ်ဒီနေ့သတင်းစာရှင်းလင်းပွဲအတွင်းတယူပို့ဆောင်ရေးဝန်ကြီး Hishma Mudin ဟူစိန်အနေနဲ့ဒီလေယာဉ်ပျောက်ဆုံးမှုနဲ့ပတ်သက်လို့တဲလွန်စားတဲ့တစုံတရာကိုတော့ထပ်ပြီးပြောနိုင်ခဲ့ခြင်းမရှိပါဘူး။ကွာလာလမ်ပူကနေပေကျင်းမြို့ကိုအသွာစနေနေ့ကလေယာဉ်ပျောက်သွားခဲ့ပြီးတဲ့နောက်နိုင်ပိုင်းအတွင်းလေယာဉ်ကနေ slide ဂျိုရူကိုဆက်သွယ်တဲ့အလျူအလျောက်ဒီ electronic သတင်းပေးပို့ချက်တွေရှိခဲ့တယ်ဆိုတဲ့ပြောဆိုမှုနဲ့ပတ်သက်လို့တော့တယူပို့ဆောင်ရေးဝန်ကြီးကမှတ်ချက်ပေးဖို့ညှင်းဆန်းခဲ့ပါတယ်ရှင်။ယူကရိန်းနိုင်ငံပြည်ပခါနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ဖ်တို့ဒုတိယအကြော်ဆွေးနွေးမှုတွေကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ဒီတစ်ချိန်မှာတော့လန်ဒန်မြို့မှာတွေ့ဆုံခဲ့ကြတာပါ။ဆွေးနွေးပွဲမစခင်မှာတော့ဒီတွေ့ဆုံမှုဟာအရေးပါတဲ့ဆွေးနွေးမှုဖြစ်လိမ့်မယ်လို့သူမျှော်လင့်တဲ့အကြာဝန်ကြီးကယ်ရီကပြောခဲ့တယ်လို့ရုရှားဝန်ကြီးကလည်းဒီအချိန်တွေအများကြီးကုန်ခဲ့ပြီလို့ဆိုပြီးတော့ဖြည့်ရှင်းဖို့လွယ်ကူမဲ့အခြေအနေတော့မဟုတ်တဲ့အကြောင်းပြောခဲ့ပါတယ်။စီးရီးယားနိုင်ငံမှာလာမယ့်လတွေထဲသမရရွေးကောက်ပွဲတွေလုပ်မယ်ဆိုရင်တိုက်ခန့်တွေလုပ်နေနဲ့လုပ်နေတဲ့ဒီငင်းကြေးရေးဆွေးနွေးပွဲတွေကိုထိခိုက်လိမ့်မယ်လို့ကုလသမဂ္ဂနဲ့အရက်အဖွဲ့ချုပ်များရဲ့စီးရီးယားအရေးစစ်ဆေးရေးမှူးကပြောလိုက်ပါတယ်ရွေးကောက်ပွဲသာဖြစ်လာရင်အတိုက်ခန့်တွေအလုံးဘက်ကအစိုးရနဲ့ဆွေးနွေးဖို့စိတ်ဝင်စားတော့မှာမဟုတ်ဘူးလို့စစ်ဆေးညှိနှိုင်းရေးမှူးဘရာဟီမီကကုလသမဂ္ဂလုံခြုံရေးကောင်စီမှာကြာတာပြင်းလေးကပြောခဲ့တာပါရှင
်ကျေးဇူးပါမက်ခင်ဖြူတွေဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ကီထိုက်ပါရှင်အင်ဂျင်နီယာကတော့ Glenn Van Calio ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ညနေပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိ line to meter 16 19 25တို့ကနေထုတ်လွှင့်နေကြတာပါ VOE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သွားရှင်များအားလုံးကိုစိတ်နှဖျားကျန်းမာကြပါစေ
This program has come to you from the Voice of America, Washington.